မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါဖြစ်ရာဒေသအတွင်းမလေးရှားလူမှုရေးအသင်းအဖွဲ့ရဲ့စာနယ်ရိက္ခာတွေကိုတည်ဆောင်လာတဲ့သင်္ဘောဟာရန်ကုန်စိတ်ကိုင်းကိုဥတီခုံမောင်းနေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ဖေဖော်ဝါရီလ3ရက်နေ့ကမလေးရှားနိုင်ငံကနေစတင်ထွက်ခွာလာခဲ့တဲ့မြန်မာနိုင်ငံအတွက်စာနယ်ရိက္ခာတင်သင်္ဘော Nautica Ilia ကိုမြန်မာရေတပ်စစ်သင်္ဘောတစ်စင်းကစောင့်ရှောက်ပြီးရန်ကုန်စိတ်ကမ်းကိုခေါ်ဆောင်သွားတယ်လို့လည်းဆိုပါတယ်။ဒေတာစံတော်ချိန်ကြာတာပရီနေ့ဖေဖော်ဝါရီလ9ရက်ဒီကနေ့မှာရန်ကုန်စိတ်ကမ်းကိုစိုက်ရောက်လာမယ်။ဒီသင်္ဘောကိုမြန်မာစစ်သင်္ဘောကစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဥဆောင်ခုံမောင်းသွားခဲ့တာလို့လည်းမလေးရှားသတင်းတွေကဖော်ပြကြပါတယ်။ Nautica Ilia သင်္ဘော BND ရဲ့ကင်းကင်းရှင်းရှင်းခုံမောင်းနိုင်အောင်မြန်မာသင်္ဘောကစောင့်ရှောက်မှာဖြစ်တဲ့အကြောင်းကိုလည်းမလေးရှားကာကွယ်ရေးဝန်ကြီးဒါတက်ဟူစိန်ကအသိပေးအကြောင်းကြားထားတယ်လို့လည်းမလေးရှားလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့ခေါင်းဆောင်ဒါတက်ရာဟင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဘေကင်းလုံခြုံအောင်ဆောင်ရွက်ပေးတဲ့မြန်မာအစိုးရကိုကျေးဇူးတင်စကားပြောကြားလိုကြောင်းလည်းသတင်းကဖော်ပြထားပါတယ်။